ရှေ့အလဲပိုင်းပဋိပက္ခရဲ့အရှိန်မြင့်မလာအောင်ရှောင်ရှားဖို့အမေရိကန်နိုင်ငံကအစ္စရေးကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။အီရန်နိုင်ငံက drone နဲ့ missile တုံးချီအလုံး300ကျော်နဲ့တိုက်ခိုက်ခဲ့တာကိုတုံ့ပြန်ဖို့အစ္စရေးကစဉ်းစားနေချိန်မှာပဲအမေရိကန်ကအခုလိုတိုက်တွန်းပြောဆိုလိုက်တာပါ။အခြေအနေတွေတင်းမာလာအောင်လုပ်မှာမဟုတ်ပေမဲ့အစ္စရေးရဲ့ကာကွယ်ရေးအတွက်အမေရိကန်ကဆက်လက်အားပေးထောက်ခံမှာဖြစ်တယ်လို့ဒေတာရင်းကအမေရိကန်လူပုဂ္ဂိုလ်တွေကိုကာကွယ်သွားမယ်လို့အမေရိကန်နိုင်ငံခြားဝန်ကြီးဘလင်ကင်ကအီရတ်ဒုဝန်ကြီးချုပ်မိုဟာမက်အာလီထာမင်းနဲ့တွေ့ဆုံချိန်မှာပြောပါရယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူကလည်းစစ်ကာလအစိုးရအဖွဲ့ကို24နာရီအတွင်းဒုတိယအကြိမ်အဖြစ်နဲ့သတင်းလာနေကဆင်ခေါ်ခဲ့တယ်လို့နှိစက်တဲ့အစိုးရသတင်းရင်းမြစ်တစ်ခုကပြောပါတယ်။အီရန်နိုင်ငံရဲ့တိုက်ခိုက်မှုကြောင့်အစ္စရေးနဲ့အီရန်တို့ကြားစစ်ပွဲတွေပေါ်ပေါက်လာပြီးအရှိအလဲပိုင်းအထိပြန့်နှံ့သွားမှာကိုစိုးရိမ်မှုတွေတိုးလာနေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအီရန်နိုင်ငံကိုတံပြန်တိုက်ခိုက်မဲ့ဘလို့စစ်ပွဲမျိုးမှမဆိုအမေရိကန်ကပါဝင်မှာမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူကိုပြောဆိုထားပါတယ်။